ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ2020ရွေးကောက်ပွဲမှာအနိုင်ရပြီးပြည်သူ့လွတ်တော်တွေကိုရောက်ခဲ့ရင်ဖွဲ့စည်းပုံအခြေခံဥပဒေတွေရေးဆွဲရေးကိစ္စကိုအဓိကဦးစားပေးအကောင့်ထဲပေါ်သွားမယ်လို့ရန်ကုန်တိုင်းကွန်မှုမြို့နယ်မှာ NLD ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ထိတ်တိုက်ရှင်ပြိုင်မဲ့ UNDP ပါတီဥက္ကဋ္ဌဦးဒေးဗစ်လှမီကပြောကြားလိုက်ပါတယ်ဒါပေမဲ့ဒေါက်အောင်ဆန်းစုကြည်ကိုအနိုင်ရပါမလားဆိုတဲ့အပေါ်မှာတန်တရားဝင်နေသူတွေလည်းရှိကြောင်းကိုတင်ပြခြင်းပါတယ်ရန်ကုန်တိုင်းကွန်မှုမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြိုင်ဖို့ညီညွတ်သောတိုင်းသားလူမျိုးများဒီမိုကရေစီပါတီ UNDP ရဲ့ဗဟိုအလို့မှုဆောင်အဖွဲ့ကသူ့ကိုရွေးချယ်တောင်းဝန်ပေးခဲ့တာဖြစ်တယ်လို့ UNDP ဥက္ကဋ္ဌဦးဒေးဗစ်လှမီက VOE ကိုရှင်းပြပါတယ
်။ကွန်မှုကယူကပြုံတိုင်ရတဲ့အကြောင်းရင်းကတော့ကွန်မှုတိစားမှရှိတဲ့ဒီလူတို့ရဲ့လူသားချင်းတွေကလည်းသူတို့အနေနဲ့ဟာလာလက်ရှိအခြေအနေပေါ်မှာသူတို့အားမရတဲ့အကြောင်းတွေလည်းရှိတယ်။သူတို့မျှော်လင့်ထားသလိုလည်းဖြစ်လာတဲ့အတိုင်းဒါတွေပဲရှိတဲ့အခါကျတော့ဒီဒီသားပေါ်မှာတခြားသောနိုင်ငံရေးအားစုတွေကိုလည်းမျှော်လင့်တဲ့အပိုင်းတွေရှိတယ်။ရှိတဲ့အတွက်ကျွန်တော်တို့ကဒီပြည်သူလူထုရဲ့လူလားချက်ရှိနေတဲ့နေရာတစ်ခုမှာဝင်ရောက်ရှင်ပြရင်ကျင်တော့ဒါကျွန်တော်တို့အနေနဲ့နိုင်ငံရေးရကိုယ့်တက်လည်းအများကြီးအားသာချက်ရှိတာပဲဆိုပြီးတော့အဲ့အတွက်ကိုကျွန်တော်တို့ easy သုံးသပ်တာပေါ့သုံးသပ်ပြီးတော့နောက်ဆုံးကော်မူကိုသွားပြိုင်ပါဆိုပြီးကော်မူကိုကျွန်တော်ရွေးလိုက်တာပဲ။ဒါကြောင့်ကျွန်တော်ကော်မူကိုဝင်ရမှာခင်ဗျ
။တကယ်တော့ကော်မူမျိုးနယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟာ2012ကြားပြရွေးကောက်ပွဲမှာရော2015အထွေထွေရွေးကောက်ပွဲမှာပါ NLD ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်အနိုင်ရထားတဲ့နေရာလေးဖြစ်ပါတယ်။ဒါပေမဲ့ NLD အစိုးရရဲ့တတန်းအတွင်းဖွဲ့စည်းပုံအခြေခံဥပဒေရေးနဲ့ညီညာရေးလိုကိစ္စတွေမှာလှုပ်သင့်လှုပ်ထိုက်တာတွေမလုပ်ခဲ့တာကိုအားမရလို့ကိုယ်တိုင်ကပါတီထောင်ပြီးရွေးကောက်ပွဲဝင်တဲ့အထိဖြစ်လာရတယ်လို့ UNDP ပါတီဥက္ကဋ္ဌဦးဒေးဗစ်လှမြစ်ကသူ့ခံယူချက်ကိုပြောပါတယ
်။ရေးကြီးအချက်ကတော့ကျွန်တော်တို့ကသောချေဖွဲ့စည်းမှုချိန်ကဥပဒေဆိုင်ရာကိစ္စရဲ့ဗျ။အော်ဒီဖွဲ့စည်းမှုချိန်ကဥပဒေကကျွန်တော်နိုင်ငံရဲ့တိုးတက်ရေးကိစ္စအကြောင်းလဲရေးကိစ္စမှာအဓိကအဟံအတားပဲ။အခုအခါကျွန်တော်တို့မြင်တွေ့နေရတဲ့ကိစ္စကတော့ဖွဲ့စည်းမှုချိန်ကဥပဒေကျင့်စီရေးဆိုတဲ့ခေါင်းဆောင်အောက်ကနေသွားတာကိုတွေ့ရတယ်။အဲ့ဒါဖွဲ့စည်းမှုချိန်ကဥပဒေကိုပြင်မယ်ဆိုတဲ့လမ်းကြောင်းနဲ့သွားနေကြတဲ့ကာလပတ်လုံးကျွန်တော်လူချင်းနဲ့နိုင်ငံမျိုးစစ်မင်းမျိုးတို့ကဘယ်တော့မှရောက်ရှိအကြောင်းမရှိဘူး။အဲ့တော့ဒီနေ့ဖွဲ့စည်းမှုချိန်ကဥပဒေတစ်ခုကိုအစ်စ်ပြန်လဲရေးဆွဲတာကအကောင်းဆုံးဒီလမ်းဖြစ်တယ်မယ်လို့ကျွန်တော်တို့ယုံကြည်တယ်။အဲ့ဒါတွေကိုလုတ်တက်လုတ်ခတ်တဲ့အလုပ်တွေကိုမလုတ်နိုင်တဲ့အခါကျတော့ကျွန်တော်ကိုယ်တိုင်ပဲဝင်လုတော့မယ်ဆိုပြီးတော့ဒီနေ့ဒါကျွန်တော်တို့လွှတ်တော်အခင်းကြီးကိုကျွန်တော်တို့ဝင်ရောက်လာခြင်းဖြစ်တယ်။နောက်တစ်ခုကဒီငင်းငိုင်းနဲ့ပတ်သက်တဲ့ကိစ္စလေးကျွန်တော်တို့ချုပ်တင်ကတ်တ်ချက်မရှိဘဲနဲ့တွင်င်းမြပါပြီးလွတ်လပ်လက်လက်ချင်းချင်းညီနိုင်တဲ့ငင်းငိုင်းမျိုးကိုပဲကျွန်တော်တို့သွားကြည့်ခြင်းနဲ့ဖြစ်စေခြင်းနဲ့ချင်းလေးပွဲတွေဒါမှလည်းတစ်ခက်တည်းအဖေးယူတွေညီနိုင်မှုတွေလုတ်လို့ရမယ
်။ဖွဲ့စည်းပုံအခြေခံဥပဒေကိုအစ်စ်ရေးဆွဲမယ်ဆိုရင်ဒီ2008ဥပဒေကိုစတင်ရေးဆွဲခဲ့တဲ့တမရော်အင်အားစုနဲ့ထိတ်တိုက်ဖြစ်လာနိုင်စရာအကြောင်းရှိပေမဲ့ဒါကိုရင်ဆိုင်ကြော်လွှားသွားမယ်လို့ဦးဒေးဗစ်လှမြေကပြောပါတယ
်။အဲဖွဲ့စည်းပုံအခြေခံဥပဒေအတိတ်ရေးမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်မဲ့ပုဂ္ဂိုလ်များနဲ့တော့ထိတ်တိုက်တွေ့နိုင်တာပေါ့ဗျာ။ဒါ့ပေမဲ့ကျွန်တော်ကလုတ်တက်လုတ်ထက်တဲ့အလုပ်ကိုလုပ်ရမှာ။အဲလုတ်တက်လုတ်ထက်တဲ့လုပ်ရမှာကိုထိတ်တိုက်တွေ့မှာဆိုလို့ရှောင်မယ်ဆိုရင်ဒီအဝင်းဝိုင်းတွေကိုလာကြတော့အကြောင်းမရှိတော့ဘူး။ပြည်သူလူထုအကျိုးတိုင်းပြည်တဲ့အကျိုးတွေဆိုလို့ရှိရင်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ရင်ဆိုင်ရမှာပဲရှောင်လဲသွားလို့မရဘူး။
ဒေါက်ဆန်းစုကြည်ရဲ့နေမည်ဖြစ်တဲ့ကော်မူးမြို့နယ်မှာအောင်းနိုင်စရာအခြေအနေတွေရှိနေတာကြောင့်လဲဒီမြို့နယ်ကိုရွေးချယ်ရှင်ပြန်ရခြင်းဖြစ်တယ်လို့ဦးဒေးဗစ်လှမြေကတွက်ပြပါတယ်
။ကျွန်တော်တို့ကလည်းယူကော့ဘွဲဝင်ပြိုင်နေဆိုတဲ့ကတကယ်ပဲယူကော့ဘွဲကိုအနိုင်ရရှိအောင်ဆောင်ရွက်မယ်ဆိုပြီးတော့ကျွန်တော်ဝင်လာတာဗျ။ပို့ပို့ဆားဆားနဲ့ဝင်ပြိုင်ရင်းမဟုတ်ဘူးပေါ့နော်။ကော်မူးမြို့နယ်နဲ့ကျွန်တော်တို့နဲ့ကတော့ပါတီဆောင်မှယူကော့ဘွဲဝင်မှဖြစ်ပြတာမဟုတ်ဘူးခင်ဗျ။အဲ့ဒီမှာကော်မူးမြို့နယ်မှာကျွန်တော်တို့ကဘာတွေလုပ်ထားလဲဆိုတော့လုံးရဲ6နှစ်လောက်ကလူငယ်အဖွဲ့အချင်းရည်ကြီးအချင်းအကုန်ကျွန်တော်တို့တည်ဆောက်ပြီးသားရှိတယ်။နောက်တစ်ခါကျွန်တော်လူခွင့်ကြီးချုပ်ပေါက်တဲ့ကိစ္စရက်တွေကိုလိုက်နိုင်ဖြေရှင်းတဲ့ကိစ္စလေတမားကြီးလေသိန်းခံမြေပင်းခံကိစ္စတွေကိုလိုက်နိုင်ဖြေရှင်းတဲ့ကိစ္စတွေကကော်မှုမျိုးနယ်မှာအကုန်လုံးကျွန်တော်တို့ကအချင်းတွေတည်ဆောက်ထားပြီးသားဖြစ်တဲ့ကော်မှုဒေသနဲ့ကျွန်တော်တို့ကလုံးဝအစိမ်းဘူးပေါ့နော်။ကျွန်တော်တို့ဒီလုဆောင်ချက်ကိုလေကော်မှုဒေသတော်တော်များများတည်တယ်။ဟိုးရွာတွေအထိတည်တယ်။အဲ့တော့ကျွန်တော်တို့ဒီရုပ်ောက်ဘဲဝင်လာတဲ့ခါကျတော့လူစောက်ခံမှုတွေရနိုင်တယ်ကျွန်တော်တို့နိုင်သွားနိုင်တယ်ဆိုတဲ့ယုံကြည်မှုတော့ရှိရဲ့အဲ့ယုံကြည်မှုတွေအတိုင်းပဲဒါကျွန်တော်တို့ဝင်ရောက်ချိန်မဲ့လာခြင်းဖြစ်ပါတယ်ခင်ဗ
ျ UNDP ပါတီဥက္ကဋ္ဌတူအနေနဲ့ကော်မူးမြို့နယ်မှာဒေါက်တာဆန်းစုကြည်ကိုရှင်ပြိုင်အနိုင်ရဖို့အလားအလာကဘယ်လိုရှိမှာပါလဲအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကနိုင်ငံရေးလှူလာသုံးသပ်သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်တဲ့တဲ့ပုံမှန်လင်းလင်းအမှန်တမ်းပြောရရင်တော့ဟိုဒေါက်အောင်ဆန်းစုကြည်ကိုကြော်ပြီးနိုင်စရာပဲကိုယ်စလဲလောက်မှမရှိပါဘူးဘသူပဲဖြစ်ဖြစ်ပေါ့နော်ခုတင်ပြတဲ့ကိုယ်စလဲတွေတဲ့ပိုးပြီးကြီးကျယ်တဲ့ပိုးပြီးချမ်းသာတဲ့ပိုးပြီးလူပြီးများတဲ့လူတွေလာလေနိုင်နိုင်မယ်လို့ကျွန်တော်တော့မထင်ဘူးပေါ့နော် အာဘာပြောလဲဆိုတော့တိရတဲ့ဒေါအောင်ဆန်းစုရဲ့အရှိအဝါဟာဒီနေ့အထိဟိုကြမသွားပဲနဲ့နော်အရင်တည်းတော့မရောဘူးလို့ကျွန်တော်ထင်တယ်ဒါကြောင့်ဒီနေ့ကလာမှာတော့သူတို့ကြောအောင်လုံနိုင်မယ်လို့မဆန်နိုင်ရှင်တွေကယုံမယ်လို့ကျွန်တော်ကတော့မထင်ဘူးအဲ့လိုပြောတာဖြစ်ပါတယ်ခင်ဗျဦးဒေဝေလမြေဟာ
NLD Party ဝင်ဟောင်းတူဖြစ်ပြီး1920ခုနှစ်အရာဝတီတိုင်းငပူတော်မြို့နယ်ကနေရွေးချယ်ခံခဲ့ရတဲ့အမတ်ဟောင်းတူလည်းဖြစ်ပါတယ်2020ရွေးကောက်ပွဲအတွင်းကွန်မှုမြို့နယ်မှာပြည်သူ့လွှတ်တော်အတွက်မဲဆန္ဒနယ်မြေတနေရာအမျိုးသားလွှတ်တော်အတွက်တနေရာနဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အတွက်နှစ်နေရာဝင်ပြိုင်ခွင့်ရှိကြတာပါပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက် NLD ပါတီကဒေါအောင်ဆန်းစုကြည် UNDP ပါတီကဦးဒေးဗစ်လှမင်းနဲ့ Orchid Hotel စီးပွားရေးလုပ်ငန်းရှင်ဦးထေးအောင်တို့ဝင်ပြိုင်မှာဖြစ်ပြီးစစ်အစိုးရလက်ထက်လူအခွင့်အရေးတက်ကြွလှုပ်ရှားသူလက်ရှိမှာလေသမားရေးဆောင်ရွက်နေတဲ့မတ်စုစုຫນွေကတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်ခင်ဗျာ